မြန်မာနိုင်ငံမှာဖက်ဖျော်ရီတည့်ရက်စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲຫນွေဦးတော်လိုင်းအဖြစ်သတ်မှတ်ပြီးတိုက်ပွဲဝင်နေကြတဲ့နိုင်ငံတလွားကကျောင်းသားတွေပြည်သူတွေနဲ့အတူရခိုင်ကျောင်းသားအဖွဲ့တွေကလည်းတသားတည်းရပ်တည်မှာဖြစ်ကြောင်းရခိုင်ကျောင်းသားသမဂ္ဂအဖွဲ့ပေါင်း17ဖွဲ့ကမတ်လ27ရက်မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တစ်ချိန်တည်းမှာပဲအာဏာသိမ်းထားတဲ့စစ်တပ်ကလက်နက်မဲ့ပြည်သူတွေပေါ်အင်အားလုံခြုံသုံးဖြုတ်ခွဲမှုကိုလုံးဝရပ်ဆိုင်းဖို့နဲ့စစ်တပ်အာဏာသိမ်းထားတာကိုအမြန်ဆုံးဆင့်လွတ်ဖို့ရခိုင်အရက်ဖက်အဖွဲ့စည်းပေါင်း89ဖွဲ့ကလည်းတနည်းတညွတ်ထဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဖမ်းခံရသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့လည်းအလေးနဲ့တောင်းဆိုကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံအနှံ့ကြီးထွားလာနေပေမဲ့လည်းတပ်မတော်နဲ့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ရခိုင်ဒေသမှာတော့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအနည်းအချင်းလောက်သာရှိနေတာပါ။